တတို့ကြားတိုက်ပွဲတွေအပြင်းထန်ဖြစ်နေစေရခိုင်ပြည်နယ်ထဲမှာစစ်တပ်တင်ပြည်သူတွေနေစာပင်မဖြစ်စေဖို့အတွက်အပြန်အလှန်ဖမ်းဆီးထိန်းသိမ်းစစ်ဆေးနေကြတာတွေကိုအမြန်ဆုံးရပ်တန့်ပေးဖို့ရခိုင်အမတ်နဲ့ကုညီကယ်ဆယ်ပေးနေသူတွေကမြစ်တာရက်ခံလိုက်ပါတယ်။2019နှစ်စန်းကလေးကစခဲ့တဲ့စီရေးပြိပက္ခတွေအတွင်းသိဆုံးထိခိုက်ခဲ့ရသူတွေဖမ်းဆီးထိန်းသိမ်းခံရသူတွေနဲ့ဘေးလွတ်ရာထွက်ပြေးနေကြရတဲ့စစ်ပြည်ဒုက္ခသည်တွေတောင်းနဲ့ချီဖြစ်လာနေတဲ့ရခိုင်ပြည်နယ်မှာစစ်မီးငြိမ်းစေဖို့2020နှစ်သစ်မှာစစ်ဘေးတင့်ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးဆောင်ရွက်နိုင်ပါစေကြောင်းကိုလည်းတောင်းဆိုကြပါတယ်။မဆုမွန်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်
။ရခိုင်ပြည်နယ်ထဲမှာလူမျိုးရေးဘာသာရေးအတွင်းဆောင်အကြမ်းဖက်ပြိပခါတွေဖြစ်ပွားပြီးနောက်မှာပဲရခိုင်တိုင်းဒေသလက်နက်ကိုင်တပ်နဲ့မြန်မာဆိုရစစ်တပ်တို့ကြားတိုက်ပွဲတွေအပြင်းထန်ဖြစ်ပွားလာခဲ့တာအခုဆိုရင်လည်းချီလာပြီးဖြစ်ပါတယ်။တစ်ချိန်တည်းမှာပဲဒီလိုဘေးလွရာကိုတင်းချောင်နေကြရတဲ့ရခိုင်ပြည်သူလူထုတွေကရခိုင်လက်နက်ကိုင်တပ်နဲ့ဆက်နွယ်တယ်ဆိုတဲ့ဆွဆွဲချက်နဲ့မြန်မာစစ်တပ်ဘက်ကဖမ်းဆီးထိန်းသိမ်းစစ်ဆေးတရားစွဲဆိုမှုတွေလုပ်နေတယ်လို့ရခိုင်တိုင်းဒေသလက်နက်ကိုင်တပ်ဘက်ကလည်းအရက်သားတချို့အစိုးရဝန်ထမ်းကုမ္ပဏီဝန်ထမ်းတွေတက်တော်ကိုယ်စားလှယ်ပါဝင် NLD လိုနိုင်ငံရေးပါတီတွေတချို့ကိုပါဖမ်းဆီးထိန်းသိမ်းနေပါတယ်တစ်ဖက်တည်းကြားမတင်ကမှုဆွဲချက်တန်ရရနဲ့ဖမ်းဆီးမှုတွေရပ်တန့်ပေးဖို့နဲ့အရက်သားပြည်သူတွေမြေစာပြင်မဖြစ်စေလိုပါဘူး။ဒါကြောင့်နိုင်ငံရေးနည်းလမ်းတွေပဲညီညာရေးအတွက်အပြေရှားကြပါလို့ရခိုင်ပြည်နယ်မြေပုံလွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကတိုက်တွန်းပါတယ်
။ဒီနေ့အသေးမှာနော်တစ်ဖက်ကတော့ဖမ်းဆီးရပြီးတရားစွဲဆိုရပြီးဒီဖက်ကလည်းရှိတယ်လို့ကိုယ့်ဘက်ကလည်းဖမ်းဆီးထားတာတွေရှိတယ်။ဆိုတော့နှစ်ဖက်စလုံးပေါ့နော်အပြာမှာအဲလိုဖြစ်ရတဲ့အကြောင်းကတော့စိုက်ပွဲမှာပေါ့နော်ဒါတစ်ဖက်ကကူညီရဲထောက်ပံ့နေဆိုတဲ့ပုံစံမျိုးပေါ့အဲတစ်ဖက်စလုံးကအဲလိုဆွဲရှင်းနေတဲ့တန်တရားနဲ့ဖမ်းဆီးရပြီးများပါတယ်။ကိုယ့်ဘက်သူ့ဘက်ထိခိုက်မှုတွေများလာတဲ့အခါမှာလည်းအမုန်းတရားတွေနဲ့ပေါ့နော်အဂရတရားတွေနဲ့အဖမ်းဆီးမယ်အနှိမ့်ချက်မယ်နှိမ့်မယ်ဆိုတာမျိုးတွေဖြစ်လာတော့ဒီဟာကတောင်းတဲ့အချိန်မှာတော့မဟုတ်ဘူးပေါ့နော်။ဟောဒါမှတိုက်ပွဲဖြစ်တယ်ဆိုတော့လေအဲဒါကြီးကမလွဲမချောင်တာကြီးဖြစ်ကျင်ရတာပဲလေ။အရှိအမိတ်ဆိုင်မျိုးဆိုတော့ပြောဒီခီးအတွင်းမှာလည်းတော်တော်ကိုများတော့ပြီ။တရားလည်းရမ်းနေရှိပြီ။ဒါရတာလည်းတရားကျော်ပြီ။အဲဒုက္ခတွေလည်းပိတ်ချီရှိနေပြီဆိုတော့ဟောဒါစစ်ပွဲတွေပုံမူပြင်းထန်လာတဲ့အများဆလာဒီအရေးအဖြစ်ဟာအဆအနှစ်သုံးဆအဲ့လိုခုန်တက်သွားလိမ့်မယ်လို့ကျွန်တော်ထင်တယ်။အချိန်လေးကြည့်ရတာလည်းတိုက်ပွဲတွေကပြင်းပြင်းထန်ထန်ဖြစ်လာမှာပုံနေတယ်ပေါ့ဗျာ။ဒါကြောင့်ကျွန်တော်တို့ကဘယ်လိုဆုံးရင်ကောင်းမလဲဆိုတော့ကျွန်တော်ကအငြင်းအောင်စဉ်းစားတယ်ပေါ့နော်။ဒါမှကျွန်တော်တို့တော်ကိုယ်စားလှယ်တယောက်နေနေရောပါတီဝင်တယောက်နေနေရောကျွန်တော်ကနိုင်ငံရေးအရာအခြေစားနေရှင်တာပေါ့ဗျာ။ဆွေးနွေးပါ၊ကြွဆုံပါ၊စကားပြောပါ။ဒီဒုက္ခတွေကိုဟိုပြည်သူတွေကခံစားနေရတဲ့ဒုက္ခတွေကိုအေးအေးဆေးဆေးဖြစ်သွားအောင်ငြင်းချမ်းသွားအောင်ငြင်းချမ်းရေးလမ်းပေါ်မှာအဲ့ဒီဆိုစကားပြောကြပါလို့ပဲကျွန်တော်တို့ကအနည်းငယ်သိကျွနေတာပေါ့ဗျာ
အခုလိုမျိုးရခိုင်ပြည်နယ်တွင်ခီးသွွာလာမှုတွေကြောင့်အပြန်အလှန်ဖမ်းဆီးမှုတွေရှိနေလို့ရခိုင်လူမှုကူညီကယ်ဆယ်ရေးအဖွဲ့တွေရခိုင်လူငယ်တွေရဲ့ဘေးရန်ရဲ့လုံခြုံရေးကစိုးရိမ်စရာရှိနေတော့မယ်လို့ရခိုင်တိုင်းဒေသမျိုးနွယ်များအစည်းအရုံး IEC ရဲ့အတွေ့အမှုကိုစောစောထုံးကပြောပါတယ
်အေးညီမတက်မတော်ကဒီရခိုင်လူငယ်သူတွေအပေါ်မှာဟိုသူတို့ကအရင်တင်ပြထားတယ်ပေါ့လေနော်ရခိုင်လူသူတွေလူငယ်အခွင့်အရေးတွေဒီတနေ့ကအဲ့လိုဆောင်မှုတွေကိုတနည်းနဲ့ထပ်ပကူနေကြလားဆိုတော့ပြတရားဆွင့်စည်းတဲ့အရင်းများတွေပေါ့နော်ဒါကြောင့်လည်းမလို့သူတို့က defense စီစီလိုက်ရိုင်းလဲဆုံးရိုင်းလဲလိုက်ဆက်ချက်လိုက်ခါနစ်ပြင်ပြီးတော့မာတော့ဘယ်လိုမှပြန်လို့တာတွေရေးချနေရတာပဲလေနော်ဒါတော့တင်လို့ပကအရှိနေပါအဲနောက်တစ်ခါကျတော့အေးတစ်ခါကျတော့ဘလို့ရှိနေဆိုတော့အဲတစ်ခါကတစ်ခါအဲ့လိုမျိုးဖက်စီမှုတွေလုပ်တဲ့အချိန်ကိုအေးမတက်စုတဲ့ဖက်စီတွေနောက်ပိုင်းမှာကျတော့ပြီးပြီးတော့မှဟိုတဲ့ပြန်ဖက်စီတွေပုံစံဖြစ်လာတယ်လူမျိုးသူတွေကအမျိုးသားတွေရောမျိုးသမီးတွေရောအော်တော်လေးကိုကြောက်ရွံ့နေရတယ်ပေါ့နော်။အော်တစ်ဖက်ကလူချမှုတစ်ခုခုကြားပြီဆိုတာနဲ့တခြားနေရာကိုရှင်းလိုက်ရတာမျိုးလိုပေါ့နော်။အဲ့ဒီတော့ကျတော့ဟိုကျွန်တော်တို့မှတော်တော်များများကခက်ခဲတွေးပါတယ်ပေါ့
။လာမယ့်2020နှစ်တင်မှာတော့ငြိမ်းချမ်းရေးအလားအလာကောင်းနေဖြစ်ဖို့ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးအတွက်ဆောင်ရွက်နိုင်ကြဖို့အပြုသဘောဆောင်တဲ့လုပ်ရက်တွေလုပ်ကြမယ်လို့လည်းရခိုင်အမတ်ဦးဖေတန်းကပြောလွှင့်ပါတယ်
။ဟိုရခိုင်ပြည်နယ်အတွက်တော့ရှင်းလာမယ့်2020ဟာလည်းတည်ငောင်းပြီးကြားရဖို့အရှိန်မရှိဘူးလို့ကျွန်တော်တို့ကခန့်မှန်းတယ်။ဒါပေမဲ့ဘာဖြစ်ဖြစ်20လုံးကကြောင်ချင်းချင်းချင်းချင်းနဲ့ပေါ့နော်။ဟိုအခုတစ်ခင်းမရှိမဆိုင်တဲ့ဒေသခံတွေအဲပြည်သူတွေနေသားတွေမဖြစ်ရအောင်အဲ့ဒါမျိုးစုံကချင်းသိမ့်ဖို့လိုအပ်တယ်။ပြည်သူတို့ကမြင်ပြီးတော့တရားခံလို့မမြင်ဖို့ပေါ့နော်။20လုံးကိုကျွန်တော်တို့ကဒီလိုချင်းချင်းချင်းချင်းနဲ့နော်လှုပ်ဆွေးရှင်နဲ့ပြီးတော့ရှင်းပေါင်းကိုကျင်းလာအောင်နိုင်ငံရေးပေါင်းကိုလည်းဆင်းပြီးတော့ဆွေးနွေးကြပါ အစီအကောင်းတစ်ခုရပါစေလို့ပဲကျွန်တော်တို့ဆန္ဒပြုပါရခင်ဗျာ
။ရခိုင်လူငယ်တဦးဖြစ်တဲ့ကိုစိုးစောထွန်းကလည်း2020နှစ်တင်မှာတော့ရခိုင်ပြည်ကြီးအမြန်ဆုံးအေးချမ်းပါစေကြောင်းဆုမွန်ကောင်းတောင်းပါတယ်လို့ပြောပါတယ်
။ကျွန်တော်တို့ကတမန်ငယ်ဖြစ်မှာအရှင်သူရှင်ပြပြီးတော့အစာကြီးနေတာဖြစ်တဲ့တိုင်းသားဆင်းရှင်နေပြီလေနော်။အဲဆိုတော့အရင်ကမုန်တရားကြီးကိုပဲဥဒေပြီးမှတစ်ဖက်ကိုတစ်ဖက်အဆုံးကိုမိကုံရဲကုံတက်ခိုက်တစ်ချက်တဲ့ပုံစံမျိုးတွေကိုဒီနှစ်ဖက်စလုံးကဒီစာနာဆောင်မှုတွေနဲ့ပြီးမှုလည်းပါစေပေါ့လေ။ဒါတော့ကျတော့အစောပိုင်းကလည်းပဲကိုယ့်ရဲ့တည်သူမှုဒီနိုင်ငံသားတွေအပေါ်မှာအပြည့်အဝကိုစောက်ကိုတစ်ချက်ပြနေပါစေလို့ပဲဆုတောင်းပေးချင်ပါတယ
်။အခုချိန်ကြီးကတော့ရခိုင်ပြည်နယ်တွင်းမှာအပြန်အလှန်တိုက်ပွဲတွေဖြစ်ပွားနေစေဖြစ်ပြီးလက်ရှိဖြစ်ဖြစ်နေတဲ့နေရာတွေမှာတော့သတင်းပေါင်းချထားစေမှုအင်တာနက်ဆက်သွယ်ရေးလမ်းကြောင်းတွေအများဆုံးပြန်ဖွင့်ပေးပါလို့လည်းရခိုင်နိုင်ငံရေးပါတီတွေအပါအဝင်လူထုကတောင်းဆိုနေကြပါတယ်။